Mandalay Town အတွင်းမှာရှိတဲ့ဒီအကျဉ်ထောင်တို့နောက်ပြီးတော့အကျဉ်စခန်းတို့အချုပ်ခန်းတို့အဲ့ဒီနေရာတွေကိုအင်ဂယ်တို့တွေသွားရောက်စစ်ဆေးခဲ့တယ်လို့သိရတယ်ရှင်ဆိုတော့အင်ဂယ်တို့အဲ့ဒီမှာဘယ်လိုတွေတွေ့ရှိခဲ့ရလဲဆွေးပြပေးပါလားရှင်
အဲ့တော့ပခုတ်ကူထောင်မှာတော့လူဦးရေကျက်တီးမှုတွေရှိပါတယ်ကွယ်လူဦးရေ400ကျော်လောက်ပဲဆန့်ပါတယ်လူဦးရေကလက်ရှိ900ကျော်ရှိပါတယ်နဲကျက်တီးမှုတွေရှိပါတယ်ကွယ်လူများတော့ဟိုအင်္ဂါမလောက်ဘူးပေါ့အင်္ဂါတွေတိုးချဲ့ဖို့လူသာတွေ့ပါတယ်နန္ဒလေးထောင်ကတော့တကယ်ဟိုစပယ်ရှယ်အတူယူရမယ့်ထောင်တစ်ခုဖြစ်ပါတယ်သူစီမှာလက်မှုပညာသင်ကြားလဲသင်ကြားလုပ်လဲလုပ်ပေါ့နော်အမျိုးသမီးရောအမျိုးသားရောပေါ့8တန်း9တန်း10တန်းပေါ့နော်ကလေးတွေကိုစာသင်ပေးကြလဲအများကြီးတွေ့ပါတယ်ပူကြတာကအကျဉ်းကျတဲ့ပညာတတ်ကလေးတွေကစာသင်ပေးနေတာဖြစ်တယ်လို့အစိုးရဆရာတွေကိုလည်းသူတို့ဖိတ်ခေါ်ပြီးသင်ကြားပေးတာရှိပါတယ်ဒီတဲ့ပို့ထူးကြတာကပြီးတော့မန္တလေးမြို့ပေါ်ကကျူရှင်ဆရာများကစုစည်းပြီးတော့သူတို့စေတနာနဲ့သူတို့ဒီမှာလာပြီးအလကားအခမဲ့သင်ပေးတာလည်းရှိပါတယ်အမျိုးသမီးစခန်းကကြောက်ခဲတောင်းတွေကိုအံကယ်မှကြည့်ပါတယ်ကြောက်ခဲတောင်းတွေကနည်းနည်းလေးလေးတယ်ကွအံကယ်အသက်64နှစ်ရှိပြီအံကယ်တော့မနှဲမရတယ်ပေါ့သူတို့ကဒီဟာကိုအကြာကြီးမှမယ်ခေါပေါင်းများစွာမရမယ်ဆိုရင်တော့နည်းနည်းလေးတဲ့အထဲတော့ပါပါတယ်ဒါတော့အမျိုးသမီးကြောက်လို့စခန်းကဝိတ်ကိုတော့နည်းနည်းလျှော့ဖို့ပေါ့နော်အံကယ်တို့အဲ့ဒါအကြံပြုခဲ့ပါတယ်အမျိုးသမီးကြောက်လို့စခန်းတွေကိုတော့ပိတ်သိမ်းသင့်ပါတယ်ဆိုတော့အံကယ်တို့ကပြီးခဲ့တဲ့2019ခုနှစ်နှစ်ပတ်လည်အစီအစဉ်ကစားမှလည်းအကြံပြုထားပါတယ်ကွယ်ဒီကူတော့လောလောဆယ်တော့ပိတ်ဖို့အစီအစဉ်ရှိသေးဖို့မရပါဘူ
းအင်ကယ်တို့ဒီခီးစဉ်မှာဒီအကျဉ်းသားတွေနဲ့လည်းတီးတန့်တွေးဆောင်ခဲ့တာမျိုးတွေရှိရဲကျတော့ထူးထူးခြားခြားအနေနဲ့ဘယ်လိုမျိုးအကြောင်းအရာတွေပါလဲအင်ကယ်နဲ့
ကျင်းတောင်အားလုံးရဲ့အများဆုံးသတင်းပို့ချက်တွေကတော့သူတို့ကိုမှားယွင်းပြီးအရေးယူခံရပါတယ်မတရားဖမ်းဆီးခံရပါတယ်မတရားထောက်ချခံရပါတယ်လို့ပြောတဲ့လူကများပါတယ်ကွယ်ဒါပေမဲ့အင်ကယ်တို့ဘက်ကကျတော့ထောင်ထဲမှာရှိတဲ့လူပေါင်းများစွာထဲမှာကျွန်တော်ခိုးပါတယ်မဲလူကလာတတ်ပါတယ်အဲမင်းမရင်းကျင်တာကျစ်ပါတယ်အမှဝန်ခံတဲ့လူတွေလည်းအများကြီးပဲလေအဲ့ဒီထဲမှာမှကျွန်တော်တကယ်မလုပ်ဖဲနဲ့ဒုက္ခပါလို့ပြောလာပြီးဆိုရင်တော့ဒါစဉ်းစားစရာဖြစ်လာတာပေါ့နော်အဲ့ဒါလို့ပြောတဲ့လူကတနေရာတည်းမဟုတ်ဘဲနဲ့ထောင်ပေါင်းများစွာမှနေရာပေါင်းများစွာပြောလာပြီးဆိုရင်တော့ဖန်စီတရားစွဲဆိုတဲ့သူတွေကိုလည်းစဉ်းစားစရာရှိတယ်လို့ဆုံးဖြတ်တဲ့ပုဂ္ဂိုလ်တရားရုံးကိုလည်းစဉ်းစားစရာဖြစ်လာတာပေါ့နော်အဲ့တော့အန်ကယ်ကတော့သူတို့ပြောတာကိုမှန်တယ်လို့မထောက်ခံပါဘူးသို့တော့စဉ်းစားစရာတော့ဖြစ်နေပြီဒီနေရာကနေတစ်ဆင့်ပြည်သူလူထုကိုတင်ပြနေတာပေါ့နော်
ကျေးဇူးပါနော်အင်ကယ်နော
်အေးအေးကောင်းပြီ